မိုင်းတထောင်ကျော်ရှည်လျားတဲ့အိန္ဒိယမြန်မာနယ်စပ်တစ်လျှောက်လုံးကိုကာယံမယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးအာမစ်အနီးချန်ဒရာရှားကဖေဖော်ဝါရီလ6ရက်နေ့ကထပ်မံပြောလိုက်ပါတယ်။အရူနာချောပရာဒက်စ်နဲ့မဏိပူရပြည်နယ်တွေမှာစတင်မှာဖြစ်ပြီးမဏိပူရပြည်နယ်မှာ12မိုင်အရှိကိုနယ်စပ်စီယိုကာယံနာတွေမှာကြာခင်မှာစတင်တော့မယ်လို့ပြည်ထောင်စုဝန်ကြီးကပြောကြောင်းအိန္ဒိယသတင်းတွေမှာဖော်ပြကြပါတယ်။2021ခုနှစ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းစစ်ပွဲဒုက္ခတွေတောင်းနှက်ကြီးအိန္ဒိယဘက်ခိုးလုံလာကြပြီးမှနေဆက်လုံခြုံရေးကိုအိန္ဒိယဘက်ကတိုးလုံနေတာဖြစ်ပါတယ်။လက်အဆောင်မြူသားရေးဝါဒီမော်ဒီအစိုးရအနေနဲ့နေဆက်တခြားအကြမ်းလက်မရှိဖြတ်တန်းလို့မရနိုင်တဲ့နေဆက်စီယုခတ်ဖို့ဆုံးဖြတ်ထားပြီးဒီတိုင်းလုံဆောင်သွားမယ်လို့လည်းအိန္ဒိယပြည်ထောင်စုဝန်ကြီးကပြောပါတယ်။ဒါဟာနိုင်ငံခြားနေဆက်တခြားနေထိုင်တဲ့လူမျိုးစုတွေနေကြာမြင့်ကိုဖြတ်ချော်ပြီးစေမံလောက်အထိပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်တွေမပါဘဲလွတ်လပ်စွာလှုပ်ရှားသွားလာခွင့်ကိုထိခိုက်လာမှာဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်ကချင်းနာဂာနဲ့မီဇိုအစရှိတဲ့လူမျိုးစုတွေနဲ့မျိုးနွယ်ချင်းတူတဲ့မီဇိုရန်နဲ့နာဂာလန်ပြည်နယ်တွေကဗဟုအစိုးရရဲ့ဆုံးဖြတ်ချက်ကိုပြန်လည်ကန့်ကွက်နေကြပါတယ်။အိန္ဒိယဟာမြန်မာနဲ့မဏိပူရ၊မီဇိုရန်၊အာသန်၊နာဂာလန်နဲ့အရူနာချောပရာဒက်စ်ပြည်နယ်တွေမှာနယ်နိမိတ်ချင်းထိစပ်နေပြီးနေဆက်အများစုကအခရယာနေမရှိကြပါဘူးခင်ဗျာ။